အမေရိကန်ဒေါ်လာငွေကြေးတည်ငြိမ်မှုတရားနဲ့စက်သုံးစီ re-export လာခြင်းတွေကို CYE နဲ့ကူတန်းရောင်းဝယ်ဝန်ကြီးဌာနကဒီကနေ့မနေ့ပိုင်းကစာပြီးပိတ်လိုက်ပြီဖြစ်ပါတယ်။လိုင်စင်အစ်စ်ပေးတာကိုရန်နာလိုက်ပေမဲ့လက်ရှိလိုင်စင်သက်တမ်းကျန်နေသေးတဲ့သူတွေကတော့ကုန်ပစ္စည်းတွေဆက်ပြီးတင်သွင်းခွင့်ရရှိနိုင်မယ်လို့ဝန်ကြီးဌာနကပြောပါတယ်။ဒီအကြောင်း VOA သတင်းတောက်ကိုဇော်ထက်တင်ပြမှာပါ
။ဒီပါကနေဒီလိုကြီးပို့ပုံပြန်ပို့နေတဲ့တရားနဲ့စက်သုံးစီre-export license ကိုဒီနေ့ဩဂုတ်လ18ရက်မနက်ပိုင်းကစပြီးရန်နာလိုက်ပြီးဖြစ်ပါတယ်။အကြောင်းကတော့ဒီကုန်ပစ္စည်းတွေကိုဒေါ်လာနဲ့ပြည်ကျွန်းကိုတင်သွင်းပြီးတရုတ်ကိုတစ်ဆင့်ပြန်ရောင်းချရတဲ့နေရာမှာတရုတ်ယွမ်ငွေနဲ့ပြန်ရောင်းရတာဖြစ်လို့ဒေါ်လာဈေးတည်နေအောင်ထိန်းထားနိုင်လို့အခုလို re-export license ပေးတာကိုရန်နာလိုက်တာဖြစ်ကြောင်းစီးပွားကူတန်းဝန်ကြီးဌာနရဲ့လက်ထောက်အတွင်းဝန်ဦးခင်မောင်ကပြောပါတယ်
။ရန်နာလာကတော့ဒီ18ရက်နေ့ကစပြီးတော့ဒီ re-export license ဆောင်ရွက်မှုကိုဒါနဲ့စက်သုံးနေတဲ့ကိုနှစ်ခုကိုပြင်ကုန်ပါရှင်ဖြစ်ပြီးတော့18ရက်နေ့ကစပြီးတော့ရန်နာလိုက်။ဆိုတော့အဓိကတော့ဘာကုန်မလဲဆိုလို့ရှင်ဟိုဒေါ်လာဈေးကိုမြေကြီးပြနိုင်လို့မင်းပြည်နေမှုတက်လို့ဒါဆောင်ချက်တစ်ခုမျိုးနဲ့ပါဝင်နေတာ
။ re-export လုပ်ငန်းလုပ်ကိုင်ခွင့်ကို2013အောက်တိုဘာလကစပြီးစီးပွားကူတန်းဝန်ကြီးဌာနကလိုင်စင်ထုတ်ပေးပြီးခွင့်ပြုပေးခဲ့တာဖြစ်ပါတယ်။ပြည်တွင်းထုတ်ကုန်ပစ္စည်းတွေရဲ့အကျိုးစီးပွားကိုကာကွယ်ဖို့ဆိုပြီးဒီ license ထုတ်ပေးတာကိုအရင်ကလည်းခဏရန်သားထားပူတာမျိုးလည်းရှိပါတယ်။အခုဒေါ်လာငွေကြေးလဲလှယ်မှုမှာမြန်မာကျပ်ငွေတန်ဖိုးကျနေရကိုကူကားနိုင်ဖို့တခြားသွင်းကုန်ပစ္စည်းတချို့ကိုလည်းမကြခင်ကန့်သတ်သွားမယ်လို့အကုန်လုံးအတိုင်းဝန်ကြမှာသတင်းတွေထွက်ပေါ်နေပါတယ်။အခုကိစ္စမှာအစိုးရအနေနဲ့လုတ်သိမ့်တဲ့ကိစ္စကိုလုတ်သွားတာဖြစ်လာကြောင်းစီးပွားရေးလေးလာသူတို့ဖြစ်တဲ့ဦးမင်းခင်ကအခုလိုတုံ့ပြန်ပါတယ
်။ဟိုဒီသွင်းကုန်ကိုကျွန်တော်ကတော့လက်တွေ့ချိန်ပြီးပြီးတော့ဒီမှာ iPhone လုပ်တဲ့ခါမှာဒီကနေ့ကြည့်ရမယ်လူတွေကကြားနေရမယ်ကြားလည်းကြည့်ပါနေမှာကျန်ရင်ကြမယ်။ဒါကငါတို့လိုပဲကျန်တဲ့ဘုံပါလို့ပြော။အကုန်လုံးကဒေါ်လာပြန်ပြီးလာဦးဖြစ်။ဒါကအခုဒေါ်လာဒီတက်တဲ့ပုံမှာတောင်းမှုရှိတယ်လို့ယူဆတယ်ဒီပါလေဆိုပါလား။ဆိုတော့ဒါလောရီလုံးတင်တဲ့အကြောင်းကိုပြောလို့ရတယ်ပေါ့နော်။ပြီးတော့လည်းတော့တမျိုးဝင်လာတဲ့ပုံပြင်ချင်းတွေတော့ဒီကျွန်တော်လုံးနိုင်လို့ပူပေါင်းတယ်။နောက်ဟိုဘက်နဲ့အပေးယူပါနော်။ဒီဘက်နဲ့အပေးယူလုပ်တဲ့ဟာမျိုးမှာဒါတော်လည်းဝင်ပြီးတော်လည်းကြံရအောင်ရောင်းနေတဲ့အမျိုးစုတင်လာပတာတော့တန်ရှိနေမှုလို့ဆိုတော့တနည်းရှိနေတာတော့လုံးတင်တယ်လို့ပြောရမယ်
။ re-export ဆိုတာဒီပားနိုင်ငံတစ်ခုကနေကုန်ပစ္စည်းတင်သွင်းလာပြီးအခြားဒီပားနိုင်ငံတစ်ခုကိုတစ်ဆင့်ပြန်ရောင်းတာဖြစ်ပါတယ်။ဒါကိုအစိုးရကတွင်းကုန်အခွန်တစ်ခုတတ်မှတ်ပြီးလုပ်ကိုင်ဝင်ပြုခဲ့ရပါ။ဒီနေ့ပြေးလိုက်တဲ့အပေါ်မှာထိခိုက်မြင့်တာလဲကုန်တယ်တွေရှိနိုင်တယ်လို့တရားကုန်တယ်တူကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်။နိုင်စင်ရမှအမှန်တကယ်ကတော့ပစ္စည်းကိုမှားကြရတာပေါ့နော်။ဒါပေမဲ့တချို့ကုန်တယ်တွေကလည်းဘယ်လိုဖြစ်လဲဆိုတော့နိုင်စင်ကိုဒီရမယ်ဆိုတာလည်းကြီးနေတယ်သူကမူကောင်ထဲမှာပြီးနေတဲ့အခါကျတော့အကုန်လုံးပစ္စည်းတွေအချိုးမှားကြတယ်။တချို့ကလည်းဟို on the way ပေါ့လေဒီမောပေါ်မှာအကုန်လုံးဖြစ်နေကြတယ်။ဆူမှားပြီးတော့ပစ္စည်းတွေရောက်ပြီးတော့အခုနိုင်စင်ကအခုရုပ်တရက်ကိုဆက်ရှင်းမယ်။စတန်ဒီပေါ့နော်ပိတ်ချလိုက်တဲ့အခါကျတော့တော်လေးအကြေရှင်းကြီးဖြစ်နေကြတယ်အဲ့ဒါလည်းထူပါဒီလမ်းကြောင်းပေါ်မှာရောက်နေတဲ့ပစ္စည်းတွေကအခုလည်းစုံထုတ်မပြီးလို့ဆိုတော့တော်တော်လေးဟိုတိမ့်နေတိမ့်နိုင်တဲ့အနေအထားကိုတုံးလာဆိုရင်တိမ့်တာဟုတ်အော်အဲ့လိုမျိုးတိမ့်နိုင်တဲ့အနေအထားတွေလည်းဖြစ်သွားနိုင်တယ်နောက်ပြီးတော့ခုနကလိုပေါ့ဟိုဒီကြားထဲမှာအယောင်းဝယ်ကဏ္ဍရတယ်တော်တော်လေးတော့ခင်ရောက်ပြည့်ဆောင်သွားတော့ပေါ့နီဒေါ်လာကြီးတော့သူတို့ထိမှုရနိုင်မယ်မြန်မာတရားကြီးကတော့သူတို့နည်းနည်းတော့ပြန်တက်မယ်ဆိုတော့ဒီမှာလည်းအဲ့ဒါကြောင့
် re-export လုပ်တဲ့တရားကိုထိုင်းဘရာဇီးကတား UAE နဲ့အိန္ဒိယနိုင်ငံကနေတစ်နှစ်ကိုတန်ငွေ8သိန်းလောက်ယူလာဖြစ်ပြီးတရုတ်ကိုတစ်ဆင့်ပြန်ရောင်းကြတာပါဒေါ်လာနဲ့မြန်မာငွေလဲလှယ်နှုန်းကဒေါ်လာကိုမြန်မာငွေ1530ကျော်အထိမနေ့ကတက်ခဲ့ပြီးမြန်မာပစ္စည်းတချို့ကိုရန်နာမယ်ဆိုရဲသတင်းတွေထွက်ပေါ်ပြီးနောက်ပိုင်းဒီနေ့ဈေးပိတ်ချိန်မှာ1535ဈေးပေါက်ပါတယ်။ဘိုးကံကတော့ဒေါ်လာကို1498ကျပ်နဲ့ဈေးဖြတ်ထားပေးပါ